မြန်မာရှေးဟောင်းဖျားပထိုးဇီရီတွေရှိရာပကံဒေသကိုကုလသမဂ္ဂယူနက်စကိုအဖွဲ့ရဲ့ကမ္ဘာအမွေအနှစ်စီးရင်ဝင်ဒေသအဖြစ်သတ်မှတ်လိုက်ရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးပိုရှိလာမှာဖြစ်ပေမဲ့ထိမ့်သိမ့်ဆင်ခြင်စရာတွေရှိနေသေးတယ်လို့မြန်မာပညာရှင်တဦးကသတိပေးလိုက်ပါတယ်။ရှေးဟောင်းမြို့တော်ပကံကိုဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စီးရင်ဝင်အဖြစ်ကြေညာဖို့ရှိချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ပကံမြို့ဒေသကိုကမ္ဘာရှေးဟောင်းအမွေအနှစ်ဒေသအဖြစ်UNESCO ကဒီရက်ပိုင်းအတွင်းအသိအမှတ်ပြုဖို့ရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာလုပ်နေတဲ့ UNESCO ကမ္ဘာအမွေအနှစ်ကော်မတီအစည်းအဝေးမှာနိုင်ငံတကာအထူးအမတ်အဆောက်အအုံနဲ့နေရာဒေသများကောင်စီ ICOMOS အဖွဲ့ကပုဂံဒေသကိုထောက်ခံချက်ပေးတာကြောင့်ဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စည်ရင်းဝင်ဒေသဖြစ်လာဖို့ရှိနေတယ်လို့ဆိုပါတယ်။ UNESCO ရဲ့စည်ရင်းဝင်ဒေသဖြစ်ဖို့အခြေခံ6ချက်ရှိဖို့လိုတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြန်မာရေးရာဌာနအငိမ့်စားကတိကဥက္ကမောင်စောကအခုလိုရှင်းပြပါတယ
်ရှင်းဟောင်းလူတွေရဲ့ဖန်တီးထားတဲ့အမှုပညာတရားကတကယ့်ကိုကောင်းမွန်တဲ့အမှုပညာတရားဖြစ်ရမယ်အဲ့နောက်ဒုတိယချက်ကတချင်းတစ်ခါတော့ကအဲ့နေရာမှာလူသားတွေရဲ့ယဉ်ကျေးမှုတွေထွန်းကားခဲ့တယ်အဆောက်အဦတွေဘာတွေပေါ်လာတယ်အဲ့ဒီအဆောက်အဦတွေကအခုတည်းမပြတ်မစည်သေးပဲကျန်နေတယ်တတိယချက်ဆောက်ဦးတွေပုံစံအားနဲ့တကယ်ကိုကမ္ဘာမှာစံစံနမူနာပြတော့တဲ့ဆောက်ဦးပုံစံမျိုးဖြစ်ရမယ်။ဥပမာဆိုရင်အိန္ဒိယတတ်မဟာလိုဟာမျိုးနောက်တစ်ခုကအဲ့ဒီဒေသမှာရှိခဲ့တဲ့လူတွေရဲ့ထုံတန်းစင်နာဘာညာအဲ့ဒါတွေကိုဒီကျန်ခဲ့တဲ့ဆောက်ဦးတွေနဲ့မကြည့်ရတဲ့ကိုသဘောပေါက်သွားတဲ့အခြေအနေရှိရမယ်။နောက်တစ်ခါအဲ့ဒီဒေသမှာပဲရှိခဲ့တဲ့လူတွေကမျိုးကိုဘယ်လိုသုံးချရည်ရည်ကိုဘယ်လိုသုံးချရည်အဲ့ဒါတွေကိုဒီကြံခဲ့တဲ့အစာဝင်တွေမှာပြထားနေတဲ့အနေတိုင်းအဲ့ဒါမျိုးရှိရမယ်။နောက်ပြီးတော့အဲ့ဒီနေစားမှာနေခဲ့တဲ့လူတွေရဲ့ယုံကြည်မှုကိုးကွယ်မှုရည်ကြည်မှုတွေကိုဒီအစာဝင်တွေကပြနိုင်တဲ့အခြေအနေရှိရမယ်။အကြအဖြစ်အဲ့ဒီအချက်6ချက်နဲ့ညီရင်ရတယ
်။ပုဂံဒေသကိုကမ္ဘာအမွေအနှစ်စည်းရင်းနဲ့ထည့်သွင်းပေးဖို့မြန်မာစစ်အစိုးရလက်ထက်1996ခုနှစ်မှာရှောက်ထားခဲ့တာပါ။ဒါပေမဲ့စစ်အစိုးရကပုဂံမှာမျှော်စင်ကြီးတွေတည်ဆောက်တာ၊ဖျားစီတီတွေကိုထိတင်တာမျိုး၊ရွှေသင်္ကန်းကတ်တာမျိုးတွေလုပ်ခဲ့တာကြောင့်မူရင်းပကံလက်ရာကိုထိခိုက်စေမယ်ဆိုပြီးရှေအောင်သူတေသနာပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အကယ်၍ပကံဒေသကိုကမ္ဘာအမွေအနှစ်စည်းရင်းတဲ့ထည့်သွင်းလိုက်ရင်မြန်မာနိုင်ငံအတွက်အကျိုးပိုရှိလာမှာဖြစ်တယ်လို့သတိထားဆင်ញင်စရာတွေလည်းရှိနေတယ်လို့ကတိကဥက္ကမောင်စောကပြောပါတယ
်။ပကံကိုအဲ့လိုစည်းရင်းနဲ့မှဝင်သွားပြီဆိုဝန်တာလည်းကောင်းတယ်။အဲ့လိုစည်းရင်းဝင်သွားတဲ့အတွက်ကြောင့်မလို့လူတွေပိုပြီးစိတ်ဝင်စားမယ်၊ tourist တွေပိုပြီးလာမယ်၊ပိုလာတဲ့ကမ္ဘာပြည်ပိုဝင်ဝင်ကောင်းမယ်ပေါ့ဗျာ။အဲ့ဒါတွေတော့ရှိတယ်။နောက်ကိုယ့်ဘက်ကလည်းရှင်အောင်ဝင်နေဆိုရှင်အောင်ဝင်နေတဲ့ပြီးသားအောင်ထားပေးရမယ်။သွားပြီးတော့ဆေးအစ်တုတ်တာတို့ဟိုမှာဖျားရွှေသင်္ကန်းကတ်ကျဆိုတဲ့ကတ်တာတို့ဘာလို့တာတို့လုပ်ရင်တော့အဲ့ဒါဆိုရှင်ရင်းနဲ့ပြန်ဖြစ်ခံရနိုင်မယ်။ဥပမာဂျာမနီပြည်တောင်ပိုင်း section တွေမှာဒီပတ်တစ်ခုကိုသူတို့ပြောနေတဲ့တမတ်ထားပြီးပြီ။တမတ်ထားပြီးမှပြီးတော့ကောင်စီကနေပြီးတော့ပို့လှပအောင်ဆိုပြီးဒရားတစ်ခုသွားဆောင်လိုက်တယ်။အဲ့ဒီဒရားသွားဆောင်တဲ့ဒရေးချုပ်ကင်းကပြတ်သွားတယ်ဆိုပြီးသူတို့တမတ်တဲ့အဖွဲ့ကနေပြန်ယူသိမ့်တယ်။အဲ့ဒါကိုသူတို့ညီနေအယူကောင်းချင်တာအချိန်ကြီးပဲ2009ခုနှစ်မှာတော့နောက်ဆုံးပြီးသူတို့စီရင်နေတယ်ပဲဖြတ်လိုက်တယ်
။ပကံဒေသလိုပဲမြန်မာနိုင်ငံမှာကမ္ဘာအမွေနှစ်စီရင်တဲ့ပါတဲ့နဲ့မြောက်ဦးဒေသရှိပေမဲ့စစ်မဲ့ဖြစ်ပွားနေတာတွေရပ်ဖို့လိုတယ်လို့ဥက္ကမောင်စောကထောက်ပြပါတယ်
။အမှန်တကယ်ဆိုမြောက်ဦးကလည်းရှင်အောင်မွေနှစ်တော့ဝင်ပြင်တာပဲလေ။မြောက်ဦးကပြင်မနဲ့ဖြစ်ပြန်ဆိုတော့ပကံတဲ့နည်းနည်းလေးတော့နောက်ကျတယ်။ဒါပေမဲ့မြောက်ဦးမှာလည်းရှင်အောင်မွေနှစ်တည်းအများကြီးမြောင်ဦးတို့ခုတည်းမကပါဘူးရခိုင်ပြည်မှာဝေသာကြီးတို့ကျောင်းစီကားတို့ဟာလာတညဝရီတို့မြို့ဟောင်းတွေရှိတာပဲအများကြီးတွေအဲ့လိုရှင်းအောင်အမွေနေ့ဝင်သွားပြီးဆိုကျွန်တော်ကွန်ဗင်းရှင်းနေရရောဟိတ်ကွန်ဗင်းရှင်းနေရရောစစ်မဲ့ဆောင်ဆိုပြီးတတ်မှတ်တာလေအဲ့ဒါကိုအဲ့ဒီအဲ့လိုနေရာမျိုးမှာရှင်းသွားခင်းတော့မရဘူးလို့ကွာ
ကဘာအမွေနေ့စင်းတဲ့ထဲသွင်းတင့်မတင့်ဆုံးဖြတ်နိုင်ဖို့ ICOMOS အဖွဲ့ဝင်တွေဟာ2018စက်တင်ဘာလထဲမှာသတင်းတစ်ပတ်ကျော်ကြာရှင်းအောင်ပုဂံဒေသကိုတွားရောက်စစ်ဆေးခဲ့ပြီးUNESCO စီရင်ဝင်နိုင်ရေးအတွက်ထောက်ခံမှုပေးခဲ့ပါတယ်။အရှိတောင်အာရှဒေသတွေကနိုင်ငံတစ်ခုစီမှာရှင်အောင်မွေနေ့နေရာအနည်းဆုံး15ခုအထိရှောက်ထားနိုင်တယ်လို့ UNESCO ကခွင့်ပြုထားပေမဲ့15နေရာပြည့်မီတဲ့နိုင်ငံအခုထိရှိမလာသေးပါဘူး။ကမ္ဘောဒီးယားနိုင်ငံကအန်ကော့ဝတ်ဘုရားကျောင်းကနာမည်ကြီးပြီးမြန်မာနိုင်ငံမှာတော့ပေတနိုဟန်လင်းတရေခိတရာမြို့ဟောင်းတွေပြီးရင်ပုဂံဒေသဟာရှင်အောင်အမွေနေ့ဒေသဖြစ်လာတော့မှာပါခင်ဗျာ။